ရခိုင်ပြည်နယ်ပြည်ပခါဖြစ်ရှင်းမှာနိုင်ငံသားဖြစ်ရေးကိစ္စပါဝင်ကော်ဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေကိုလက်တွေ့အကောင့်တွေဖော်ရေးမြန်မာစွာကိုဖိအားပေးဖို့လိုနေကြောင်းလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံဟောင်းတွေကဒီတိုက်တွန်းလိုက်ကြပါတယ်။နေ့တုန်းကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့လူမျိုးရေးကောင်စီအဖွဲ့ဝင်တွေအဖြစ်ကနေသက်တမ်းပြည့်လို့ထွက်ခွာသွားကြတဲ့နိုင်ငံတွေရဲ့အတွေ့အကြုံရှင်းလင်းပွဲအတွင်းမြန်မာရေးနဲ့ပတ်သက်လို့ထက်သွင်းဆွေးနွေးတော့ခဲ့ပါတယ်ဒီအကြောင်းမှအင်ဂျင်နိုင်ကောင်းလို့ပြီးတော့တင်ပြပေးမှာပ
ါလုံချုံရေးကောင်စီမှာနှစ်နှစ်သက်တမ်းပြည့်လို့အဖွဲ့ဝင်ဖြစ်ကနေထွက်ခွာသွားတဲ့နိုင်ငံတွေကသူတို့ဆောင်ရွက်ခဲ့တဲ့အတွေ့အကြုံအခက်အခဲနဲ့အခြေအနေတွေကို February 4ရက်တနင်္လာနေ့ကဆွေးနွေးတင်ပြခဲ့ရမှာမြမအရေးနဲ့ပတ်သက်လို့သူတို့လှုပ်ဆောင်ခဲ့တာတွေကိုလည်းထည့်သွင်းပြောဆိုခဲ့ကြတာပါကစစ်တန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတပ်မတ်ကြီးကိုင်ရတီမရိုဖ်ကတော့လုံခြုံရေးကောင်စီမှအဖွဲ့ဝင်ဖြစ်နေချိန်ကာလမြမအရေးကိစ္စဆောင်ရွက်ခဲ့တဲ့အတွေ့အကြုံနဲ့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ So as for Myanmar, we think that it's a huge humanitarian catastrophe.
မြမအရေးကိစ္စနဲ့ပတ်သက်လို့ပြောရမယ်ဆိုရင်တကယ်ကိုအလုံးကိုကြီးမားတဲ့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကြီးရှိနေတာပါ။ဒီကိစ္စကိုဆက်ပြီးအရေးယူဆောင်ရွက်ဖို့အတွက်လည်းလုံခြုံရေးကောင်စီအနေနဲ့တညီတညွတ်ထဲရှိကြပါတယ်။မူရင်းစစ်မြစ်ပြဿနာဖြစ်တဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေခံလူ့အခွင့်အရေးနဲ့လွတ်လပ်စွာသွားလာခွင့်တွေပြန်ပြီးရရှိဖို့အတွက်နိုင်ငံသားဖြစ်ရေးကိစ္စကိုအဓိကထားဖြေရှင်းတင်တယ်လို့ကျွန်တော်တို့အနေနဲ့ယုံကြည်ထားပါတယ်။ဒီလိုခက်ခဲရှုပ်ထွေးပြီးအချိန်ကြာလာပြီးဖြစ်တဲ့ပဋိပက္ခအတွက်ဂုံတိတ်ခါရှိပြီးခိုင်မာတဲ့ဖြေရှင်းမှုမျိုးလိုအပ်နေတာပါလို့တန်အမတ်ကြီးကပြောသွားတာပါ။ဆက်လက်ပြီးတော့လုံခြုံရေးကောင်စီဖွဲ့ဝင်တဲ့နိုင်ငံတွေအနေနဲ့မြမအရေးဆက်လက်ကင်တွယ်တင်းတဲ့နီလန်းနဲ့ပတ်သက်လို့လည်းတပ်အမတ်ကြီးကိုင်ရတီမရိုဖ်ကအခုလိုပြောပါတယ
် So we expect that the government of Myanmar to continue to adopt the
ဒါကြောင့်မြမအစိုးရအနေနဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကိုဖီအာနန်အကြံပေးကော်မရှင်ကချမှတ်ထားတဲ့အကြံပြုချက်တွေအတိုင်းဆက်ပြီးလက်တွေ့ကျကျအကောင့်ထဲဖော်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒီအတွက်လည်းလုံခြုံရေးကောင်စီအဖွဲ့ဝင်ဖြစ်ကြံခဲ့မဲ့နိုင်ငံတွေအနေနဲ့မြမအစိုးရနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့တစ်ချိန်တည်းမှာပဲဖြည့်ရှင်းဆောင်ရွက်တဲ့နေရာမှာအခြေအနေတွေပိုးပြီးခက်ခဲအောင်မလုပ်ဖို့မြမအစိုးရကိုလုံခြုံရေးကောင်စီအနေနဲ့ဖိအားပေးတင်ပါတယ်။ရခိုင်ပြည်နယ်ပဋိပက္ခကိုဖြည့်ရှင်းရမှာအလွန်ပဲမျှမျှတတဖြစ်တဲ့အကြောင်းတမကြီးခိုင်ရတီမရိုဖ်ကပြောသွားတာပါလုံခြုံရေးကောင်စီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မြမအရေးဆောင်ရွက်နေတဲ့ဘာမာ task force ကိုယ်စားလှယ်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်လုံခြုံပြန်နိုင်ရေးလုံခြုံရေးကောင်စီအနေနဲ့ဘလို့နီးပြူဟာတွေနဲ့ဆောင်ရွက်နေတယ်လဲဆိုတာကိုလည်းအခုလိုမေးခွန်းထုတ်သွားပါတယ
် So we would like to know because our Rohingya leaders who are partners with us
ရိုဟင်ဂျာကောင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့ကျွန်တော်တို့အဖွဲ့တွေအနေနဲ့သိချင်တာကအလို့အင်မတန်စိုးရိမ်မကင်းဖြစ်နေရတဲ့ဒုက္ခသည်တွေနေရပြန်ရေးကိစ္စပါလုံခြုံရေးကောင်စီအဖွဲ့ဝင်အဖြစ်ကနေတက်တန်းပြေးလို့ထွက်ခွာသွားတဲ့နိုင်ငံတွေရဲ့ဒီကနေ့လှုပ်တဲ့အတွေ့အကြုံဆွေးနွေးပွဲမှာတန်းနဲ့ချီပြီးအတင်းကျပ်မောက်ထုတ်ခံရတဲ့မြန်မာနိုင်ငံကဒုက္ခသည်တွေနေရရင်ပြန်ရေးကိစ္စဘလို့နီးနာနဲ့ဆက်လုပ်ကြမလဲသိချင်ပါတယ်ဒုက္ခသည်တွေမကြခင်နေရပြန်နိုင်ရေးဆိုတဲ့အခြေအနေအခုချိန်မှာအဆင်သင့်မဖြစ်နေဘူးဆိုတာနောက်ပြီးတော့မြန်မာအစိုးရရဲ့နိုင်ငံရေးနဲ့ပတ်သက်လို့လှုပ်ချင်ကင်ကျင်စိတ်မရှိသေးဘူးဆိုတာကိုကျွန်တော်တို့ရိုးရိုးသားသားပဲမြင်မိပါတယ်လို့သူကပြောသွားတာပါလုံခြုံရေးကောင်စီမှာအလှည့်ကျဥက္ကဋ္ဌဖြစ်ဆောင်ရွက်ခဲ့တဲ့ဆွေရင်နိုင်ငံအနေနဲ့မြန်မာအရေးနဲ့ပတ်သက်ရင်သူ့နိုင်ငံရဲ့စ조사မှုတွေအောင်မြင်မှုမရခဲ့တဲ့အခြေအနေအတွေ့အကြုံကိုလည်းကုလသမဂ္ဂဆိုင်ရာဆွေရင်တန်မတ်ကြီး Olof Skush ကအခုလိုဝန်ခံပြောကြားခဲ့ပါတယ်
And in the situation in Myanmar, to be honest, evolved during our term on the Security Council.
မနက်ငယ်ချင်းနေမှာတော့ရိုးရိုးသားသားဝင်ခန်းမယ်ဆိုလို့ရှိရင်လုံခြုံရေးကောင်စီမှာဆွေတင်နိုင်ငံအနေနဲ့ဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့တဲ့ကာလမှာတုန်းကမှတ်တမ်းတွေကိုပြန်ကြည့်မယ်ဆိုရင်လုံခြုံရေးကောင်စီရဲ့ဆွေးနွေးမဲ့စီစဉ်နေတဲ့မှာမြမရေးတရားဝင်ထည့်သွင်းဆွေးနွေးဖို့အစောပိုင်းတုန်းကကျွန်တော်တို့စူးစမ်းမှုတွေရှိခဲ့ပါတယ်။ဒါပေမဲ့အောင်မြင်မှုတွေတော့မရှိခဲ့ပါဘူး။ဒီအတွက်လဲကျွန်တော်စိတ်မကောင်းဖြစ်ရပါတယ်။လုံခြုံရေးကောင်စီဆွေးနွေးပွဲမှာမြမအရေးမပါပါအောင်ထဲ့သွင်းဆွေးနွေးဖို့ကျွန်တော်တို့မဖြစ်မနေလုပ်ခဲ့သင့်ပါတယ်ကျွန်တော်တို့လည်းအတတ်နိုင်ဆုံးစ조사ခဲ့တယ်ဆိုတာကိုတော့ပြောချင်ပါတယ
်တအပြင်အမြဲတမ်းဖွဲ့ဝင်နိုင်ငံတွေရဲ့ဗီဒီယိုအာဏာကြောင့်လုံခြုံရေးကောင်စီမှာဆုံးဖြတ်ချက်ချဖို့အခက်အခဲတွေနဲ့ပဋိပက္ခအခြေအနေတွေမဆိုးရွားသင့်ပဲပိုးပြီးဆိုးရွားခဲ့တဲ့အကြောင်းတွေကိုလည်းတန်မတ်ကြီး Olof Skush ကပွန့်ပွန့်လင်းလင်းဝေဖန်ပြောသွားခဲ့ပါတယ်
I'm really concerned about the use of the veto. I'll be very open here.
Veto အနာသုံးပြတာကိုကျွန်တော်အလွန်အင်တန်စိုးရိမ်မကင်ဖြစ်ရပါတယ်။ဒီနေရာမှာကျွန်တော်ပြုမလင်းလင်းပဲပြောချင်ပါတယ်။ဒါဟာအလွဲသုံးစားလုပ်တဲ့နီလာမယ်ဖြစ်ပါတယ်။တကယ်လို့ကိုကတနိုင်ငံတည်းတစ်ဖက်တည်းဖြစ်နေပြီးတခြားလူညွန်ရေးကောင်စီအဖွဲ့ဝင်14နိုင်ငံကစန့်ကျင်တဲ့ဘက်မှာဆိုရင် အများပြည်သူရဲ့သဘောထားဆန္ဒကိုအဲ့ဒီနိုင်ငံအနေနဲ့မှန်မှန်ကန်ကန်မသုံးသပ်ဘူးဆိုတာအလွန်ထင်ရှားပါတယ်။နောက်ပြီးတော့တကယ်လို့ကို့မှာရှိတဲ့ဗီတိုအာဏာကိုသုံးပြီးတော့ပယ်ပစ်တာမျိုးလုပ်ရင်ကိုပဲမှားပါလိမ့်မယ်။လိုအပ်နေတဲ့အခြေအနေတွေကိုပြစ်ပယ်ပြီးဗီတိုအာဏာကိုပဲအသုံးချမယ်ဆိုရင်ကို့ကြောင့်ပို့ပြီးတော့ဆိုးရတဲ့အခြေအနေတွေဖြစ်လာမယ်ဆိုတာသတိပြုသင့်ပါတယ်။
လုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံပေါင်း15နိုင်ငံရှိပြီးအငြင်းထန်းဖွဲ့ဝင်ပြင်သစ်ဗြိတိန်အမေရိကန်တရုတ်ရုရှား5နိုင်ငံအပါအဝင်ကျန်အဖွဲ့ဝင်အလှည့်ကျ10နိုင်ငံကိုတော့တက်တန်း2နှစ်ထိသတ်မှတ်ထားပါရှင်